in Burmese.
Mingla nyin ni ke ma tora shin nya shin 2019 ခုနှစ်ဩဂုတ်လ17ရက် VOA American တန်ရဲ့တင်းနင်းနီနီညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်မှာတင်းနင်းနီနီညနေခင်းတင်းနေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဝန်ပြည်နယ်အတွင်းမှာမြေပြိုကျမှုကြောင့်သေဆုံးသူအရေအတွက်ဟာ50ကျော်သွားပြီဖြစ်ပြီးတော့တခြားမြို့တွေမှာဆိုရင်လည်းရေကြီးတာတွေဖြစ်နေပါတယ်။လကီမာတိုင်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံမှာသေဆုံးသူဦးရေဟာ32ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံသူထောင်ပေါင်းများစွာဟာဒီနေ့မှလည်းလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေကြီးဘုံတွေနဲ့ပြစ်ခတ်နေနေခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနာဆင်ကြမယ်သတင်းလှော်ဒီမှာတော့ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်တွေကရေမြို့နယ်မှာစနေညကစပြီးတော့မကြုံစဘူးရေလွှမ်းမှုတွေကြောင့်ရေဘေးတင့်ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုအရေးပေါ်ရှေ့ပြောင်းပေးနေရပါတယ
်မနေ့ညနေ3နာရီလောက်ကနေစပြီးတော့ရေကတနာယီကိုတပေနီးပါးနှုံးနဲ့ဇက်တိုက်တက်လာကြဒီည12နာရီကျော်ကျော်ကြတော့ဒီရေးရဲ့ပုံမျိုးလေခ
ရီးရေးမျိုးအမျိုးသားလှတော်ကိုစလေဥမျိုးဝင်းပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့တူနာဆင်ကြမှာကကရင်ပြည်နယ်ဂျိုင်းတဒါရေရှင်နဲ့အတွေ့ထိုင်းမြန်မာကုန်စည်စီးဆင်းမှုတွေထိခိုက်နေတဲ့အကြောင်းရခိုင်လင်းနဲ့ကင်ဖွဲ့အေအေနဲ့ဆက်သွယ်မှုတန်တရားနဲ့ရခိုင်မှာအဖမ်းအဆီးတွေမြားလာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေနောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါရှင်
မွန်ပြည်နယ်ပေါင်မြို့နယ်တွင်းကတဲပြူကျွန်းကြီးရွာမှာမြေပြူကျမှုကြောင့်သေဆုံးသူအရေအတွက်ဟာ51ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒါပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုလည်းကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မြန်မာနိုင်ငံအောက်ပိုင်းကဒီမွန်ပြည်နယ်ခင်ပြည်နယ်နဲ့ပဲခူးတိုင်းကနေရာအနှံပြားမှာမုတ်တုံမိုးရွာသွန်းမှုများလာတာကြောင့်ရေကြီးရေရှမ်းဖြစ်တာမြေပြူတာတွေဖြစ်ခဲ့ပြီးတော့မွန်ပြည်နယ်တွင်းမှာတော့ဒီသဘာဝဘေးအန္တရာယ်တွေကိုအဆိုးအဝါဆုံးခံစားနေရတာဖြစ်ပါတယ်။မွန်ပြည်နယ်တွင်းကတခြားမြို့တွေမှာဆိုရင်လည်းရေကြီးတဲ့ဒဏ်တွေကိုခံစားနေရပြီးတော့ရေမြို့မှာဆိုရင်လည်းတစ်မြို့လုံးအနှံ့ရေကြီးနေရကြောင့်နေနေရေမြုပ်ပြီးတော့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။အနာပိုင်ဒီဘက်ကတော့မွန်ပြည်နယ်တွင်းကအဲ့ဒီရေဘေးဒဏ်ခံရတဲ့ပြည်သူတွေအတွက်ရေဘေးအကူအညီတွေကိုလည်းပေးပို့နေကြပါတယ်။ဒါမဲ့လည်းကုညီကယ်ဆယ်ရေးလုံနေတာတွေမှာနှောင့်နှေးချန်ကြတာတွေလိုအပ်ချက်တွေလည်းရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။
တရုတ်နိုင်ငံအရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လာကီမာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူဦးရေဟာ32ယောက်ထိရှိသွားပြီလို့ဒေသခံအစိုးရအရာရှိတွေကဒီကနေ့ထုတ်ပြန်ပြောဆိုပါရယ်မုန်တိုင်းကြောင့်မြေပြိုတာတွေဖြစ်ခဲ့ပြီးလူတသန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ပျောက်ဆုံးနေသူတွေကိုကူညီကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေစေလဲဖြစ်ပါရယ်အင်အားပြင်းမုန်တိုင်းဟာဝမ်လင်းမြို့ကိုစနေနေ့အစောပိုင်းကဝင်ရောက်တိုက်ခတ်တဲ့အချိန်မှာတနအီကိုလေတိုက်နှုန်းမိုင်120ထိရှိခဲ့ပြီးတော့ကံယူတဲ့တလျှောက်လှိုင်းလုံးကြီးတွေမီတာအတော်မြင့်တဲ့အထိတက်ခဲ့ပါရယ်ရှန်ဟိုင်းမြို့တောင်ပိုင်းမိုင်150အကွာလောက်မှာရှိတဲ့ဝမ်ကျိုးမြို့မှာလည်းမိုးအကြီးကျယ်ရွာသွန်းပြီးမြေပြိုတာတွေဖြစ်ခဲ့လို့လူ18ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အကြောင်းတရုတ်အစိုးရ CCTV သတင်းကကြေညာပါရယ်။နောက်ထပ်သေဆုံးသူ14ဦးထပ်မံတွေ့ရှိတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာပြီမဲ့လို့ဒီဖြစ်ရပ်တစ်ခုထဲမှာတည်းသေဆုံးခဲ့တဲ့သူတွေလားဆိုတာကိုတော့အသေးချာမသိရသေးပါဘူး။နောက်ထပ်16ဦးကတော့ပျောက်ဆုံးနေဆဲပဲလို့ရှဲချင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။မုန်တိုင်းတိုင်ခံခဲ့ရတဲ့ဒေသတွေမှာရှာဖွေရင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်းအာဏာပိုင်တွေကပြောဆိုထားပါတယ်။မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုပမာဏကတော့တရုတ်ယွမ်ငွေ16ဘီလီယံနီးပါးရှိပြီးအမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဘီလီယံကျော်လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့မှလည်းလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေနဲ့ပစ်ခတ်နိုင်နေခဲ့ပါတယ်။ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာ10ဘတ်ဇက်တိုက်ဖြစ်ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူတွေဟာရွှေပုံနဲ့ကော့စွေဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေဟာရာဇီရုပူတဲ့ကြားကပဲဒီဟောင်ကောင်မြို့လယ်ကဗစ်တိုးရီးယားပန်းချံမှာဒီကနေ့နေ့လယ်ပိုင်းကစုဝေးခဲ့ကြပါတယ်ရဲတပ်ဖွဲ့ကတော့သူတို့ကိုအဲ့ဒီပန်းချံမှာစုဝေးခွင့်ပေးခဲ့ပေမဲ့ဟောင်ကောင်အရှေ့ပိုင်းကိုချီတက်ဆန္ဒပြမယ်ကိစ္စကိုတော့ခွင့်ပြုချက်မပေးဘဲထားစီခဲ့ပါတယ်ဒါမဲ့လည်းနောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတွေများလာပြီးဆန္ဒပြတဲ့သူတွေဟာအဲ့ဒီနေရာကနေဟောင်ကောင်ရဲ့ဈေးဝယ်စင်တာတွေနဲ့စီကားတဲ့ဒီ Hainan Sea လမ်းမကြီးဘော်ကနေကြီးတဲ့ဆန္ဒပြခဲ့ကြတာပါဒါ ောက်ပြင်နောက်ထပ်ဆန္ဒပြမှုကတော့ဒီကောင်လွန်ရက်မှာရှိတဲ့ Yes Camp အပြင်ဘက်မှာဆန္ဒပြတဲ့သူတွေတွားရောက်စုဝေးခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့အဲ့လိုစုဝေးဆန္ဒပြတာဟာတရားမဝင်စုဝေးတာဖြစ်တဲ့အတွက်အဲ့ဒီနေရာကနေအများဆုံးပြန်လည်ထွက်ခွာကြဖို့ပြောကြလိုတယ်ဆိုပြီးတော့အကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကသူ့အနေနဲ့ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုကိုလက်ရောသွားမှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းဆန္ဒပြတဲ့သူတွေဘက်ကသူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းနောက်ဆုတ်သွားမဲ့အရေးလက္ခဏာတော့အခုချိန်ထိမတွေ့ရသေးပါဘူးခင်ဗျာ။
ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကတာတိုပစ်ဒုံးကြီးတွေစမ်းသပ်ပစ်လွတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတအတော်နဲ့ထရမ်ကတော့အမေရိကန်ပြည်ထောင်စုအထွေဘယ်လိုချင်းချောက်မှုမှမဖြစ်စေသလိုဘာမှပြဿနာမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒေသတွင်းအမေရိကန်ရဲ့မဟာမိတ်တွေကိုချင်းချောက်တဲ့တာတိုပစ်ဒုံးကြီးစမ်းသပ်မှုတစ်ခုကိုမနေ့ကစနေနေ့မှာမြောက်ကိုရီးယားကထပ်မံစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောခဲ့တာကိုတော့မြောက်ကိုရီးယားအစိုးရ KCNA သတင်းမှာကိုးကားဖော်ပြခဲ့တာပါ။မြောက်ကိုရီးယားရဲ့သိပ်မကြခင်တုန်းကဒုံးကြီးစမ်းသပ်ပစ်လွတ်မှုတွေနဲ့ပတ်သက်ပြီးဝေဖန်နေတဲ့တောင်ကိုရီးယားအစိုးရကိုမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကဖြစ်တင်ရှုံချတဲ့အကြောင်းကိုလည်း KCNA သတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးစမ်းသပ်မှုတွေဟာနိုင်ငံအတော်များများလုပ်နေတဲ့အသေးအမွှားဒုံးကြီးစမ်းသပ်မှုတစ်ခုသာဖြစ်ပြီးအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုအနေနဲ့ကိုကာကွယ်ခွင့်ရှိတဲ့အတိုင်းဆောင်ရွက်တဲ့လုပ်ရတာဖြစ်တယ်ဆိုတာကိုအမေရိကန်သမ္မတကတော့အတိမတ်ပြုနိုင်သေးတယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားရဲ့စနေနေ့ကဒုံးကျည်စမ်းသပ်မှုကတော့သတင်းနှစ်ပတ်ကျော်ကြာကာလအတွင်းမှာ9ချိန်မြောက်ပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်တာဖြစ်ပြီးဒါဟာနှစ်လအတွင်း9ချိန်မြောက်စမ်းသပ်မှုလည်းဖြစ်ပါတယ်ရှင
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9ไลโดมีเตอร์19 kHz 15565เนี่ยไลโดมีเตอร์25 kHz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟူသီသဘုံတွေကယေမန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ယေမန်ဆိုရကအကူအညီပေးတဲ့ယေမန်ဆိုရကိုအကူအညီပေးတဲ့အနေနဲ့ဆော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေဟာအေရင်စိတ်ကမ်းမြို့ကိုထိုးစစ်တွေဆင်ခဲ့ပါတယ်ဆော်ဒီနိုင်ငံကကြောရောင်နောက်ခံပေးထားတဲ့ဒီအေဒင်မြို့အခြေစိုက်သမ္မတအဘတ်ရာဘူမန်ဆူဟာဒီရဲ့အစိုးရကိုတိုက်ရိုက်ချင်းချောက်နေတဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ညမောင်းတပ်ဖွဲ့ကပြောပါတယ်အစိုးပိုင်းကတော့ညမောင်းတပ်ဖွဲ့တွေဘက်ကဘာကိုပြစ်မှတ်ထားတယ်ဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့အေဒင်မြို့ကခွဲထွက်ရေးသမားတွေအခြေစိုက်တဲ့စခန်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အေဒင်မြို့ကံတွေက AFP သတင်းဌာနကိုပြောပါတယ်မနေ့စနေနေ့ကတော့ယေမန်ခွဲထွက်ရေးသမားတွေကအေဒင်မြို့နေရာအတော်များများကိုသိမ်းယူနိုင်ခဲ့ပြီးတော့သမ္မတနန်းတော်လည်းပါဝင်ခဲ့တယ်လို့ယေမန်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတဟာဒီကတော့အိမ်မှာရှိမနေခဲ့ပါဘူး။ဒါပြင်အေဒင်မြို့ကဆက်စခန်းတွေကိုသိမ်းယူခံခဲ့ရတယ်လို့လည်းအာဏာပိုင်တွေဘက်ကပြောပါတယ်။ညမောင်းတပ်ဖွဲ့တွေဘက်ကအခုနောက်ဆုံးထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တော့အဲ့ဒီခွဲထွက်ရေးသမားတွေဟာအေဒင်မြို့ကသူတို့သိမ်းယူထားတဲ့နေရာတွေကနေစတင်ဆုတ်ခွာနေပြီဖြစ်တယ်လို့လည်းညမောင်းတပ်ဖွဲ့တွေကဒီကနေ့မှပြောပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာလူ40လောက်သေဆုံးပြီးတော့260လောက်ဒဏ်ရာရသွားခဲ့တယ်လို့ယေမန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့ရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ဘာသာရေးအထွတ်အမြတ်နေ့တွေမှာဂျူးနဲ့မွတ်စလင်တွေလာရောက်ဝတ်ပြုဆူတောင်းလေးရှိတဲ့ဂျေရုဆလင်မြို့ကအထွတ်အမြတ်နေရာမှာပါလက်စတိုင်းတွေနဲ့အစ္စရေးရဲတပ်ဖွဲ့အကြားဒီကနေ့တနင်္ဂနွေနေ့မှာထိတ်တန့်ရင်ဆိုင်မှုတချို့ဖြစ်ခဲ့ပါတယ်။မွတ်စလင်တွေဝတ်ပြုဆူတောင်းနေတဲ့အဲ့ဒီနေရာကိုပါလက်စတိုင်းတွေဝင်ရောက်ဖို့ကြိုးစားတဲ့အချိန်မှာရုံးရင်းဆန်ခဲ့အခြေအနေတချို့ဖြစ်ခဲ့တဲ့အကြောင်းအစ္စရေးအာဏာပိုင်တွေကပြောပါရယ်။ဒဏ်ရာရသူတချို့ရှိခဲ့တယ်လို့လည်းဆိုပါရယ်။မွတ်စလင်တွေအတွက်တတိယအမြင့်မြတ်ဆုံးနေရာအဖြစ်သတ်မှတ်ထားတဲ့အယ်ကာဆာဘလီနာမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ဒီနေရာဟာဂျူးတွေအတွက်လည်းအမြင့်မြတ်ဆုံးသာသနာအဆောက်အဦအဖြစ်သတ်မှတ်ထားတဲ့ Temple Mount ဘုရားကျောင်းရှိတဲ့နေရာဖြစ်ပါရယ်။ဒီကနေ့တနင်္ဂနွေနေ့ဟာအစ္စလမ်ဘာသာဝင်တွေရဲ့ Eid al-Adha အနေဖြစ်တယ်လို့ Al Aqsa ဘလီမာမွတ်စလင်တွေဝတ်ပြုဆုတောင်းနေကြတာဖြစ်ပြီးတော့ဂျူးတွေအတွက်ကလည်းဒီကနေ့ဟာရှေးအောင်ဖျားเจ้าတို့ခုဖြက်စည်းခံခဲ့ရတဲ့အပြင်ဂျူးသမိုင်းမှာတဘာဝဘေးဆိုးတွေကြုံခဲ့ရတဲ့နေ့အဖြစ်နဲ့ဝမ်းထဲကြေကွဲတဲ့အထိတ်အမတ်ဝတ်ပြုဆုတောင်းကြတဲ့နေ့ပဲဖြစ်ပါတယ်။ဒီလိုအထိတ်အမတ်နေ့တွေမှာနှစ်ဖက်စလုံးကဘာသာရေးကမ်းရှိုင်းသူတွေထောင်နေချီအစ္စရေးနဲ့ပါလက်စတိုင်းအကြားအငင်းပွားမှုတွေရှိနေတဲ့အခုလိုဘာသာရေးအထွတ်မြတ်နေရာမှာဆုဆောင်ကြတာလည်းဖြစ်ပါတယ်ရှင်။
အစ္စလမ်ဘာသာဝင်တွေအတွက်ထွတ်မြတ်နေ့တစ်နေ့ဖြစ်တဲ့ Eid al-Adha Eid နေ့ကိုကမ္ဘာတဝန်းကမွတ်စလင်တွေဆင်နွှဲနေကြပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာတော့မကောင်းဆိုးဝါးတွေကိုနှင်ထုတ်တဲ့အထိမ်းအမှတ်ဖြစ်မကောင်းဆိုးဝါးတွေကိုကုစားပြုတဲ့တိုင်ကြီးတွေကိုနှစ်စဉ် Hajj ပွဲတော်ကိုလာကြတဲ့ဘုရားဘူးတွေကကြောက်တုံးကြောက်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်။ ဆော်ဒီအာရေဗျနိုင်ငံမှာနှစ်စဉ်5ရက်ကြာကျင်းပတဲ့ဒီအပွဲတော်ကိုကမ္ဘာတော်ကမော့စလင်နှစ်တန်းကျော်စုဝေးလာရောက်လို့ရှိပါတယ်ဘုရားသခင်ကအိဗရာဟမ်ကိုသူ့သားကိုစွန့်လွတ်ဖို့အမိန့်ပေးပြီးအိဗရာဟမ်စိတ်ကိုစမ်းသပ်ခဲ့တဲ့နေရာအဖြစ်အစ္စလမ်ဘာသာဝင်တွေမှတ်ယူတဲ့ဒီတောင်ကုန်းတဝိုက်မှာမော့စလင်တွေတန်းနဲ့ချီစုဝေးစခန်းချကြပြီးတော့စနေနေ့တညလုံးစုတောင်းပွဲတွေလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီနေရာမှာတမန်တော်မိုဟာမက်ကသူ့ရဲ့နောက်ဆုံးတရားတော်ကိုဟောကြားခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဒီဟတ်ပွဲတော်နောက်ဆုံးရက်ဟာကမ္ဘာတဝန်းကမွတ်စလင်တွေအတွက်အရေးပါတဲ့ Eid al-Adha နေ့လည်းဖြစ်ပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံအော့စလိုမြို့တော်ကဗလီတစ်ခုမှာတနတ်သမားတဦးကတိုက်ခိုက်ကြကိုဂျုံခဲ့ရပြီးတော့နောက်တနေ့မှာပဲဒီယာယီဗလီလှုပ်ထားတဲ့ဒေသတဲကူဆောင်တစ်ခုမှာကျင်းပတဲ့ဝိပုစုတောင်းပွဲကိုနော်ဝေးဝင်ကြီးချုပ်အာမာဆူလ်ဘက်တက်ရောက်ခဲ့ပါတယ်။အခုတိုက်ခိုက်မှုကတော့အမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုဖြစ်နိုင်တယ်ဆိုပြီးရဲတပ်ဖွဲ့ကကောက်ချက်ချထားပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတယောက်ဒဏ်ရာရခဲ့တယ်လို့တိုက်ခိုက်တဲ့သူကတော့အသက်20ကျော်နော်ဝေးနိုင်ငံသားဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ဒီနှောင်းပိုင်းမှာရဲတပ်ဖွဲ့ကတန်လျာရှိသူရဲ့နေအိမ်ကိုတွားရောက်ရှာဖွေတဲ့နေရာမှာတော့တိတ်ဆုံးနေတဲ့အမျိုးသမီးတယောက်ကိုလည်းတွေ့ရှိခဲ့ပါတယ်။ပလီပစ်ခတ်မှုနဲ့လူတွေဆုံးလူသေးဆုံးမှုနဲ့ပတ်သက်ပြီးတော့ဒီအမှုနှမှုနဲ့ဒီတန်တရားရှိတဲ့သူကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးထားတွေလုပ်သွားမယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။အင်္ဂလန်မှာမနေ့ကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်အမဘေးဘောလုံးပွဲမှာတော့ Tottenham Hotspur အသင်းက Aston Villa အသင်းကို 3-2 နဲ့နိုင်သွားခဲ့ပါတယ်။ဒီပွဲမှာ Aston Villa အသင်းက9မိနစ်မှာဂိုးအရင်သွင်းခဲ့တာဖြစ်ပြီးတော့ Tottenham Hotspur အသင်းကဒုတိယပိုင်းကျမှဂိုးတွေပြန်သွင်းခဲ့တာပါ။ Tottenham အတွက်ဂိုးတွေကတော့ Dombele ကတကူHarry Kane ကငကိုသွင်းပေးခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ Newcastle နဲ့ Arsenal, Leicester နဲ့ Wolves, Manchester United နဲ့ Chelsea အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်ကရေမြို့နယ်မှာစနေညကစပြီးတော့မကြုံစဖူးရေလွှမ်းမှုကြောင့်ရေတမြို့လုံးနီးပါးရေမြို့သွားတဲ့အတွက်ရေဘေးတဲ့ဒေသခံပြည်သူတွေကိုနေအိမ်တွေကနေကယ်ထုတ်နေရဆဲဖြစ်ပြီးဘေးလူရာကိုအရေးပေါ်ရှေ့ပြောင်းပေးနေရတယ်လို့ရေအမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံတဝန်းဒီသတင်းပတ်တွေတဲ့ရှေ့ဆက်ပြီးတော့မုတ်တုံမိုးအားကောင်းမှဖြစ်တဲ့အတွက်မိုးများပြီးရေကြီးမီးပြိုရာတွေဖြစ်နိုင်တယ်လို့မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းအပါဝင်ရေဘေးတင်ဒေသကပြည်သူတွေမိုးလေဝသသတင်းတွေကိုနားဆင်ကြဖို့နဲ့တဘာဝဘေးအန္တရာယ်သတိပေးချက်တွေကိုအထူးသတိထားလိုက်နာကြဖို့မိုးလေဝသနယ်ဇလားပြည်သားပညာရှင်ကလည်းသတိပေးပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါရှင်
မြန်မာနိုင်ငံတဝန်းမုတ်တုံလေအကောင်ပြီးမိုးများရေကြီးမှုတွေဖြစ်နေတယ်လို့မြစ်တွေကလည်းစိုးရိမ်မဲ့အထက်ကျော်လွန်နေလို့မွန်ပြည်နယ်တနင်္သာရီတိုင်းကရင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းတချို့ကဒေသတော်တော်များများရေလွှမ်းမှုတွေဖြစ်နေပါတယ်အထူးသဖြင့်မွန်ပြည်နယ်ထဲမှာတော့မိုးများရေကြီးပြီးလူအများများတေဆုံရတဲ့အထိမြေပြိုကျမှုတွေဖြစ်ခဲ့တယ်လို့မနေ့စနေညကနေစလို့မွန်ပြည်နယ်ရေမြွနယ်ထဲမှာမကြုံစဘူးရေတွေတဟုန်လို့တက်လာလို့ရေတမြုပ်လို့ရေနစ်မြုပ်သွားခဲ့ရပါတယ်အထက်မြေအိမ်တွေရဲ့ခေါမိုးတွေအထိပါရေနစ်မြုပ်ကုန်တဲ့မြို့လုံးကျရေဘေးတင်ရတဲ့အခြေအနေကိုတော့ရေမျိုးကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါဗျ
။မနေ့ညနေ3နာရီလောက်ကနေစပြီးတော့ရေကတနာရီကိုတပေနီးပါးနှုံးနဲ့ဇက်တိုက်တက်လာကြ။ဒီည12နာရီကြိုကြာကြတော့ဒီရေရဲ့ဒီဟိုမျိုးလေဖျားပေါ့နော်ရွှေဆန်တော်ဖျားချီရင်ကိုရောက်ပါတယ်။အဲ့ဒီတော့ဒီလိုမျိုးဖြစ်ပျက်တွေကကျွန်တော်တို့ကတခါမှဒီရေမှာမဖြစ်ခဲ့ဘူး။နော်ကျွန်တော်အသက်60ကျော်ပြီ။ဒီလိုမျိုးဖြစ်ခဲ့မတွေ့ဘူးဘူး။နော်အဲ့တော့ဒီလိုမျိုးမဖြစ်ဘူးချိန်ပြီးတော့အဲ့ဒီမှာလူတွေအတော်များများကဟိုနှစ်ခါအဲ့ဒီပေါ့အထူးသဖြင့်ကသူတို့ကအဲ့ဒီမှာပဲหนีကြတယ်หนีကြတဲ့အခါကျတော့မိုးချုပ်ပြီးတော့ရေကကြတိုင်းတိုင်းတိုးလာတဲ့အခါကျမှပဲဒီကြောက်အားလန့်အားနဲ့နော်ယူပါကေပါဆိုပြီးတော့ဒါညကဆိုရင်ဒါအသေးဆံပဲနော်ရေကလည်းပဲကျွန်တော်တို့ရှိတဲ့ဥစ္စာကဒီလင်းကားကြီးရေဝိုင်းတာကဒီမြို့တစ်ပတ်လုံးဆိုတော့နော်အဲ့မှာဒီမိုးလင်းပေါက်ပါပဲလောက်ကြရတာနော်ဒီနောက်ဒီဟိုတက်ပနဲ့ကြီးတယ်ပဲအချင်းကလည်းပဲဒီတက်ကနေပြီးတော့နော်နိုင်ငံလောက်ထွက်ကြရတယ်ကျွန်တော်တို့မြို့ကလူတွေလည်းပဲကြီးတဲ့နေနေနဲ့ကြေကြတယ်နော်မိုးလင်းထိပါပဲအဲမိုးလင်းတဲ့ခါကျတော့ကျွန်တော်တို့ဒီမော်လမြိုင်ကနေပြီးတော့ဒီပို့လာတဲ့လေဒီဆက်ရောက်လာတယ်ဆက်ရောက်လာပြီးတော့ဆက်ကြေတယ်ပေါ့နော် မနေ့၈နာရီခွဲလောက်မှာရေကနည်းနည်းလေးပြန်ကျစားပြူလာတယ်။ဘူကနည်းနည်းလေးညိုညိုတဲ့သဘောမျိုးဖြစ်တယ
်။အခုလက်တလောအချိန်ဒီမှာတော့ရေမြိုနဲ့ရေတက်နေစေဖြစ်ပြီးနေနေထဲမှာပိတ်မိနေစေသူတွေနောက်ပျောက်ဆုံးနေစေသူတွေကိုလိုက်လံရှာဖွေပေးနေတယ်လို့ရေပေးလို့ရနေရာတွေမှာကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးကယ်ဆယ်နေရာချထားပေးနေတဲ့အနေအထားကိုရေလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကရှင်းပြပါတယ
်။ရေတမျိုးလုံးနေထားတော့မျိုးရဲ့ဒီအသုံးပေါ်ကပုံကြိုကြိုကတော့ညီထွန်းသွားတာပေါ့နော်ဒီကုန်းပေါ်တပိုင်းကျန်တယ
်အ
ဲ့ဒီမှာပဲကျွန်တော်တို့ကဒီလူတွေကိုကေဆေလာတဲ့လူတွေကိုထားတယ်ကေဆေကြီးအပိုင်းကိုကျွန်တော်တို့ကအရင်စိုက်ချတဲ့ကုန်းမြေကိုရောက်ဖို့အရင်လုပ်နေပါတယ်အဲ့ဒီလုပ်နေတဲ့အပိုင်းနဲ့တပြိုင်တည်းမှာပဲသူတို့ရဲ့စားဖို့နေကြီးတဲမာကြီးနော်ဒီအပိုင်းကိုတည်ရှိနေရတယ်ပေါ့နော်ဒီကြီးကဘယ်လောက်ထိကြာမလဲဆိုတာကျွန်တော်တို့ကမခန့်မှန်းနိုင်ဘူးနော်တကယ်လို့မိုးပြန်ရွာလာရင်တော့ဒီသူပြန်တက်လာမှလည်းဆိုတယ်တကယ်လို့ရေကျသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကသူတို့ရဲ့ပြန်လည်ဆူဆောင်ရေးလုပ်ငန်းတွေကိုဟိုပလန်ဆွေးပြီးတင်ချင်းဟိုလောက်သွားရမှာပေါ့
ရေးမျိုးကရေးပေးအနေကအရေးပေါ်အခြေအနေဖြစ်လာလို့မွန်ပြည်နယ်အပါဝင်မြန်မာနိုင်ငံတဝန်းကလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေအများဆုံးတွားရောက်ပြီးတော့အသက်ငယ်လှေတွေလူအင်အားတွေစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေအားဖြည့်ကူညီပေးနေပါတယ်လို့မွန်ပြည်နယ်မော်လမြိုင်မြို့အေးမြကြီးလင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကကိုတန်းထိတ်အောင်ကပြောပြပါတယ
်ကျွန်တော်တို့ဒီကျန်တဲ့ကျွန်တော်ကဒီလူမှုကယ်ဆယ်ရေးအဖွဲ့နဲ့ပူးပေါင်းပြီးတော့အဲ့ဒီ area မှာဆောင်ရနေဒီနေ့နေ့ချင်းမှာတော့ရေးမျိုးကတည်င်းကိုညကျွန်တော်တို့အဖွဲ့တွေရတယ်ရေးကနေလည်းကျွန်တော်တို့အကူအညီတောင်းတဲ့တည်င်းတွေတက်လာတယ်ခင်ဗျာတက်လာတော့ကျွန်တော်တို့အစီအစဉ်လေးပြောမှာဆရာဦးကြီးတို့ဒီနေ့နေ့ချင်း17နာရီမှာကျွန်တော်တို့ဒီကနေ့စထွက်သွားတယ်ခင်ဗျာ Document Foundation လူလမ်းနဲ့လှေကြီးကြီးကြီးပါတယ်အစားအသောက်တွေရေးတံဘူးတွေပါပါပါတယ်လေခင်ဗျာ
အခုရေးပေးအနေနဲ့ကြုံနေရတဲ့မွန်ပြည်နယ်ပေါင်မြို့နယ်ကတဲဖြူကုံမြေပြူကြမှုမှာတော့တည်ဆုံးသူကအခုချိန်ထိ52ဦးရှာဖွေတွေ့ရှိပြီးဖြစ်ကြောင်းဒေသတာဝန်ရှိသူတွေကပြောပါတယ်ရှေ့ဆက်ပြီးလဲကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာမုတ်တုံလီအကောင်းတွေဟိုမှာဖြစ်တဲ့အတွက်ရေပင်းအနေနဲ့ကြုံရတဲ့ဒေသတွေကပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့နဲ့မိုးလေဝသသတင်းတွေကိုနားဆွေထားကြဖို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကလည်းသတိပေးပါတယ
်မိုးကတော့ရှိအောင်ပါပဲမွန်နဲ့အဲဒီတနင်္လာနေ့ဘက်ကတော့နော်အဲ့တော့မနေ့ကမှမိုးနဲ့လည်းကောင်းမယ်တစ်ခါကြပြန်နေပြန်ကြမယ်အဲ့တော့မိုးကတော့မပြတ်သွားသေးဘူးစက်တင်ဘာလကုန်ထိရွာအောင်ပါပဲအဲ့တော့အန္တရာယ်ကတော့ဆန့်ရှိနေဦးမယ်သတိထားဖို့လိုတယ်ပေါ့နော်အခုလောလောဆယ်တပီလုံးမှာအဲ့ဒီမွန်ကရင်တနင်္လာနေ့၃ခုပဲမိုးကောင်းတယ်အဓိကရက်ချိန်သားမှာဘာသာပြန်မှအဓိကလိုရတာကဘာမင်းရနေကဓာမျိုးတွေမကြုံနေလို့ရှိရင်map တွေလုပ်ဖို့လိုတယ် risk map တို့ other map တို့ဒီ map တွေကိုကျွန်တော်တို့မလုပ်နိုင်ဘူးညဒီပြဿနာရှိနေတယ်ဥပအန္တရာယ်ပဲနေရာရှိတယ်မရှိဘူးဆိုတာဘယ်သူမှမသိဘူးအဆင်ပြေနေလို့ပဲတွားလာနေကြအဲ့ဒီမှာဒုက္ခရောက်တာပဲနော
်န
ောက်ပြီးတော့တောင်းပြုံးနေတဲ့အတွက်တောင်းကြရရတဲ့ပြဿနာရှိတယ်အဲ့တော့ဟိုအားလုံးကတော့လုံးဝအများကြီးလိုပါသေးတယ်မကြုံဘူးလားဒီ unusual တွေကြီးဖြစ်နေတာပဲနော်
လက်တလောမှာတော့ရေပေးတဲ့ဒေတာတွေကိုဒုသမ္မတဦးဟင်ဒရီဘတ်တီယူကိုရိုင်းမွန်ပြည်နယ်ဝန်ကြီးချုပ်လူမှုဝင်နဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားပြီးပြည်ထောင်စုဝန်ကြီးတို့နဲ့အတူတွားရောက်ကြည့်ရှုနေပြီးလိုအပ်တာကိုကူညီပေးနေပါတယ်ဒါပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးတွေကလိုအပ်ချက်တွေများစွာရှိနေတော့မယ်လို့ဒေတာခန်တွေကပြောပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့ကရင်ပြည်နယ်ဂျိုင်းဒရာရေရှမ်းတဲ့အတွက်ထိုင်းမြန်မာကုန်သွယ်မှုထိခိုက်နေရတဲ့အကြောင်းကိုတင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာအဓိကကုန်သွယ်မှုတွေလုံနေတဲ့တခရိုင်မဲဆောင်မြို့နယ်ကကုန်ပစ္စည်းတွေအများဆုံးတည်ဆောင်ရလမ်းကြောင်းဖြစ်တဲ့ကရင်ပြည်နယ်ကဂျိုင်းတရာရေရှမ်းပြီးတော့ပိတ်ထားရတာကြောင့်ကုန်တင်ကားအစီးတစ်ထောင်လောက်ပိတ်မိနေပါတယ်။နှစ်ဖက်ကုန်စီအသွားအလာတွေအခက်အခဲဖြစ်နေတာနဲ့အမျှကုန်သွယ်ရေးအရာဆုံးရှုံးနေတာမှုတွေရှိနေတဲ့အကြောင်းထိုင်းအခြေစိုက် VUE မြန်မာပိုင်းသတင်းတောက်မှတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာတော့ရှိနေပြီးသားကုန်ပစ္စည်းတွေဟာမဲဆောက်မြောက်တွေချစ်ပြေတကားပေါ်ကနေဖြတ်တန်းသွားလာနေပေမဲ့မြန်မာဘက်ကဂျိုင်းတရာပျက်စီးနေတာကြောင့်နှစ်နိုင်ငံကုန်ပစ္စည်းတင်တဲ့ကားတွေဟာတစ်ဖက်အစီး900လောက်ကတွာလာမရဖြစ်နေတယ်ဆိုပြီးမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပြပါတယ်
။ဟိုက export import ကတော့တွာလို့ရတယ်မှာတခုရှိတယ်ဂျိုင်းမှာရှိနေတဲ့ဟာဟိုဘက်လည်းကူးလို့မရဘူးဟိုဘက်ကလည်းဂျိုင်းဒီဘက်ကိုကူးလို့မရဘူးအဲ့လိုဖြစ်တယ
်။ဟုတ်ကဲ့
ဟိုဒီဘက်အစီးကုန်ကားဆိုရင်တော့အကြမ်းနဲ့တစ်ဖက်900လောက်ရှိတယ်လို့မှတ်ထားတယ်ခင်ဗျာဟုတ်ဆိုတော့မှာဟိုကျွန်တော်တို့အဓိကတော့ဂျိုင်းတရာပေါ့မှာ
ဟုတ်ကဲ့
ဂျိုင်းတရားကပိတ်နေတာနှစ်ရက်ရှိပြီကျွန်တော်တို့ကဂျိုင်းတရားကြီးကနောက်ထပ်နှစ်ပေပေါ့မှာသုံးပေတော့ကြာမှာကျွန်တော်တို့ဟိုအဆင်ပြေမှာရေးရလေတဟုတ်ကုလို့မရအောင်မှာ
ဒီ
ဟိုဖြစ်တော့ညာတော့ကုလို့အဆင်မပြေဘူးခင်ဗျအော်အတက်အဆင်မရသေးဘူးမှာကျွန်တော်တို့ဒီရေးကနှစ်ပေအနည်းဆုံးနှစ်ပေတော့ကြာမှာရမှာမှာဂျိုင်းရေ
းလက်ရှိမှာတော့ချစ်ချည်တရားပိတ်လိုက်ရတဲ့အခြေအနေတွေမရှိပေမဲ့ကိုယ်တော်နေမှာရှိပြီးသားကုန်စီစီးဆင်းမှုတွေကတော့ရပ်မသွားဘူးလို့လည်းဆိုပါတယ်ဒါပေမဲ့အရင်လိုကုန်ကားတွေအသွားလာတွေများပြီးချစ်ကြည်တဲ့ကားနဲ့နှစ်နိုင်ငံကအာရှလမ်းမတစ်လျှောက်ပိတ်ဆို့နေတာတွေတော့မဖြစ်တော့ဘူးလို့လဲဆိုပါတယ်
ဟုတ်ကဲ့အဲဒီကြတော့မှဟိုကုန်ကြေးတုံးမှာလည်းကားတွေရှင်းနေတယ်လမ်းမှာလည်းကားရှင်းနေအောင်မှာ ဟုတ်ကဲ့တက်လာမှာလက်ရှိကျွန်တော်တို့ကအဲ့အစင်းကကျန်နေတယ်ခုကဒီကားကြီးအတွက်ကဟိုအတက်စင်းကနေရာကနေအစင်းစင်းကနေရာကလည်းလုပ်ဖြစ်နေတာပေါ့ဟုတ်ကဲ့ကျွန်တော်တို့ကကျောင်း export ကြီးရပိုင်းရှိနေတော့လေဒီနေ့နေ့အစင်းကတော့ဆိုတော့နေရာထွက်ထွက်တာတော်လေးထင်းရတယ်ဒါပေမဲ့ရောစရာကလည်းနှစ်ပတ်လုံးကရက်နေမှာမဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဟုတ်ဘာပြီးပြီးသားဟာတော့သွားလာပေါ့ကိုရောင်းနဲ့သွားလို့ရတဲ့ဟာတွေပေါ့ဥမာမိုင်ကိုရောင်းမှာပြောင်းရှိပြီးတာဟိုဆက်သွားဖို့
ဟိုဖောင်ကြီးလေးရပြီးတာဆိုရင်သွားလာရှိတယ်။ဒီလိုကားမကျက်တာဘူးဆိုလို့ရမှာ။ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ဟုတ်။ဘာပြီးပြီးသားဟာတော့သွားလာပေါ့ကိုရောင်းနဲ့သွားလို့ရတဲ့ဟာတွေပေါ့ဥမာမိုင်ကိုရောင်းမှာပြောင်းရှိပြီးတာဟိုဆက်သွားဖို့ဟိုဖောင်ကြီးလေးရပြီးတာဆိုရင်သွားလာရှိတယ်။ဒီလိုကားမကျက်တာဘူးဆိုလို့ရမှာ။ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ဟုတ်။ဘာပြီးပြီးသား
ပါရဲ့ရှင်
။ကျိုင်းတရာရေရှင်နဲ့တွေ့ထိုင်းမြန်မာနှစ်ဖက်ကုန်စီအသွားလာတွေအခက်အခဲဖြစ်နေရတဲ့အမျှကုန်သွယ်ရေးအရဆုံးရှုံးမှုတွေရှိနေတဲ့အကြောင်းကိုမအေးမာကသတင်းပေးပို့ထားတာပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရောiOS နဲ့သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်ခွင့်ညနေပိုင်းစီစဉ်နေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့အကြားမှတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကကြေးရွာတချို့မှာမြန်မာစစ်တပ်ကကြောင်းစရာတချို့အပါအဝင်ကြေးရွာအုပ်ချုပ်ရေးမှုနဲ့ရွာသားအတော်များများဒီရက်ပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အေအေအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးမတင်ကားမှုနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးစစ်ဆေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒီပုံမှာမြန်မာစစ်တပ်ဘက်ကတော့ဘယ်လိုတုံ့ပြန်ပါသလဲ။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမှာရခိုင်တပ်မတော်အေအေနဲ့ဆက်နွယ်မှုရှိနေတယ်ဆိုပြီးမတင်ကားမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတာတွေတစ်နေ့တခြားပုံများပြားလာနေပါတယ်။မနေ့ကစနေနေ့နဲ့တောက်ကြနေ့မှာဘူရီတောင်မြို့နယ်ကြောက်ရံကျေးရွာတွင်ကျောင်းစရာသူတို့ပါဝင်ရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေကိုမြန်မာစစ်တပ်ကနေဖမ်းဆီးစစ်ဆေးနေတယ်လို့ဘူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ဆောင်ရွှေကပြောပါတယ်
။ကျောင်းရံမှာလေဒီကိုယ်ရဲ့နေကတည်းကတက်မတော်ကဝိုင်းထားရွာကိုဝိုင်းပြီးမှဆိုင်ချင်းကိုပြောတယ်။အဲ့ဒီမှာကျောင်းရံအုပ်ချုပ်ရေးမှူးဦးချေမောင်နဲ့နောက်ပြီးတော့ကျောင်းစရာတယောက်လေနိုင်အောင်ထွန်းအဲ့ဒီရွာကျောင်းစရာသူတို့မျိုးကိုလေဖမ်းထားတယ်နောက်ပြီးတော့အဲ့ဒီတော့မှာဒီရှင်ကတော့အုပ်စုချက်ကလူတွေလေးပြေးသွားတာရှိနေတယ်။တော့အဲ့ဒီဘက်ကဒီမယုံကောင်ကအလုံးရှည်ဆိုတဲ့ကလေးနဲ့နောက်ဒီတေဝါကဥမုံခဲစိန်အစုံမှလူကြီးရောက်ကိုဖမ်းထားတယ်။
တောက်ကြန်နေကလေးကမြန်မာစစ်တပ်ကနေရွာထဲဝင်လာပြီးဝိုင်းပါပိတ်ဆို့စစ်ဆင်းနေလို့ရွာသားတချို့ကလည်းကြောက်လန့်ပြီးတိမ်းရှောင်နေတာလည်းရှိနေပါတယ်။တိမ်းရှောင်နေသူကြောက်ရံရွာသားတို့ကတော့မြန်မာစစ်တပ်ကနေရွာသား26ဦးခန့်ထိန်းသိမ်းထားတယ်လို့ပြောပါရတယ်
။ကြောက်ရောက်ကလည်းလောက်ကြီးနေပြီ။ဒီရွာဝင်လေးဝိုက်ကြတယ်ရွာကအေးချင်းအေးရွာလေးရှိတယ်လေ။ဟုတ်တယ်အခုကနေကမသိချောက်ရောက်ဖမ်းထားတယ်လို့ပြောတယ်မင်းညာနေကလည်း
ဒီအထက်ဖန်ခန့်ထားရတဲ့ကြောက်ရံကြီးရော်ကကျောင်းစရာနိုင်အောင်ဆုံးကိုမြန်မာစစ်တပ်ဘက်ကစစ်ဆေးနေစေလို့ဗုဒ္ဓတောင်မြို့နယ်ပညာရေးမှူးဦးတန်းဖေကတီးပြုပြောပါတယ်
။ဟုတ်ကဲ့အခုဒီလေကျွန်တော်တို့ကိုတရင်ဝင်အကြောင်းကြားကြတော့အဲဒီကမ္မကဘုံကြီးတယောက်ကသူ့ကိုစစ်ဆေးနေရချီလို့အဲဒီကြောက်ရံမှာပဲအခုလောလောဆယ်ထိထားပါတယ်ဟိုဖုန်းနဲ့တော့ကြောက်ကြတာချီလောလောဆယ်အဲဒီမှာထိထားတာကကျွန်တော်သိရတဲ့ကရွာသားတွေအားလုံးပါဟိုထွက်ခွင့်မပြုဘူးတဲ့အနေအထားမှာရှိတယ်
ဘုရင်တော်မြို့နယ်ကြောက်ရံကြေးရွာတွင်မြန်မာစစ်တပ်ကနေစစ်ဆေးနေမှုနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်မှုဘုံမကျုပ်စော်မင်းထွန်းကခုလိုပြောပါရယ
်ကျွန်တော်တို့တိရလောက်ကတော့အဲ့မှာတော့ဟိုကျောင်းဆရာတယောက်နေခဲ့တာရှိအဲ့တယောက်နဲ့ဆက်ဆက်တဲ့လူတွေပဲဖြစ်နေကျွန်တော်တို့ဟိုစစ်နေတဲ့ကျောင်းဆရာတယောက်ရှိ
Alandu, Buddha Mune, Pinchang Jiwama, Tawan Tansang with them, Mula Tambia Changsia Dupitu, Niso Lingo, Ogula Nayan Lima, Yamasitakani, Matangalu, Pansi Sisi Yama, Tamro Shamu, Renchaletrigu, Ebeku, Pipu Nidesuri, a Tausari, Sisi Tushiarelu, Tamro Vega, Rentopian Tavare, Sisi Kanyare Changsia Rigu, a champer type ye Uzi, Puma, Nazeka, Nazane Kadune, Mubu, Yu Tavare. ဒီနေ့မနေ့မှာလဲချောင်းတော်မြို့နယ်ချောင်းသူကြေးရွာဘက်မှာဘုံပေါက်ကွဲခဲ့လို့မြန်မာစစ်တပ်ကနေချောင်းသူကြေးရွာသားတွေကိုစီစစ်နေစဲလို့ကြေးရွာသားတွေကပြောပါတယ်ဘုံတောင်ပေါက်တယ်လို့ပြောတယ်ချောင်းသူရွာရဲ့တောင်ဖက်ကိုကြားဝတ်တယ်ဒီကနေ့ကမကြေးပါဘူးရွာသားတွေကတော့ခလေးတွေကိုလူမှုမှုတွေကိုစူးထားတယ်တက်ကအဲ့လိုမျိုးရွာသားတွေကတရားလေးငါးစလောက်ရှိမှာပေါ့ဒီမနေ့ကိုနိုင်ခါမှာချောင်းသူကြေးရ ီးအသက်20ဝန်းကျင်လူငယ်12ဦးကိုထိန်းသိမ်းထားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးအဖွဲ့ဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမနှစ်ကစလို့မြမတမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့ပြီးစိုက်ပွဲစဉ်တွေအတွင်းအေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရသူတွေတစ်နေ့ဆက်တစ်နေ့များပြားလာနေပါတယ်။လက်ရှိမှာမတင်ကမှုနဲ့ဖမ်းဆီးခံရသူ190ကျော်ရှိနေပြီလို့လဲရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစူလိုင်လကုံပိုင်းမှာစီရင်ကောက်ယူထားပါတယ်ခင်ဗျာ
။နိုင်ကုန်းရင်တင်ပြပို့ထားတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်စာရေးမယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တစ်တာမှ855ရန်ကုန်စာတိုက်ကြီးလို့လိပ်စာတက်ပြီးတော့ရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပေးပါရှင
်။ဝန်ပြည်နယ်ပေါင်မြို့နယ်အတွင်းကတဲပြူကျွန်းချင်းရွာမြေပြူကြမှုကြောင့်တည်ဆုံသူရေအတွက်ဟာ51ယောက်ထိရှိသွားပြီဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါရယ်။ဒါ့အပြင်နောက်ထပ်ပျောက်ဆုံးနေတဲ့သူတွေကိုလည်းခေတ္တရေးအဖွဲ့တွေကလိုက်လံရှာဖွေနေကြတယ်လို့အာဏာပိုင်တွေကပြောပါရယ်။ဝန်ပြည်နယ်အတွင်းကတခြားဒီမျိုးရွာတွေမှာလည်းရေကြီးတဲ့တန်းတွေကိုခံစားနေရပြီးတော့ရေမြုပ်မှာဆိုရင်လည်းတစ်မျိုးလုံးအနက်ရေကြီးနေရကြောင့်နေရေမြုပ်ပြီးတော့အရေးပေါ်ကူညီတွေလိုအပ်နေပါတယ်။အနာပိုင်ဒီဘက်ကတော့ဒီမွန်ပြည်နယ်အတွင်းကဒီရေဘေးတန်ခံရတဲ့ပြည်သူတွေအတွက်အကူအညီတွေကိုပေးပို့နေကြပြီးတော့ရေဘေးတန်ပြည်သူတွေကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ပေးနေကြပါတယ်။ဒီနိုင်ငံအရှေ့ပိုင်းကိုစနေနေ့ကဝင်ရောက်ခဲ့တဲ့လက်ကီမာတိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူဦးရေဟာ32ယောက်ထိရှိသွားပြီဖြစ်တယ်လို့သက္ကံအစိုးရအရာရှိတွေကဒီနေ့မှပြောဆိုလိုက်ပါတယ်။မုန်တိုင်းကြောင့်မြေပြူတာတွေဖြစ်ခဲ့ပြီးတော့လူတန်းတန်းကျော်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရသလိုပျောက်ဆုံးနေသူတွေကိုလည်းခေတ္တရေးအဖွဲ့တွေကလိုက်လံရှာဖွေနေကြပါတယ်။အင်အားပြင်းမုန်တိုင်းဟာဝမ်လင်းမြို့ကိုစနေနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ချိန်မှာတော့တနအီကို၄တိုင်မိုးနှုန်းမိုင်120အထိရှိခဲ့ပြီးတော့ကန်ယူရန်တစ်လျှောက်လိုင်းလုံးကြီးတွေနဲ့ဒါလည်းမီတာအတော်မြင့်တဲ့အထိတိုက်ခဲ့တာဖြစ်ပါတယ်။ရှမ်းရဲမြို့တောင်ဘက်မိုင်150အကွာလောက်မှာရှိတဲ့ဝမ်ဇိုးမြို့မှာလည်းမိုးကြီးကြေးရွာသွန်းခဲ့ပြီးတော့မြေပြိုရာတွေဖြစ်ခဲ့လို့လူ18ယောက်ထပ်မံအသေဆုံးခဲ့ကြောင်းတရုတ်အစိုးရပိုင်းတရင်ကပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့မှလည်းလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုမြေအယူဘုံတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဒါဟာဟောင်ကောင်မှာဆန္ဒပြပွဲတွေဟာဆယ်ဘတ်ဇက်တိုက်ဖြစ်လာခဲ့တာဖြစ်ပြီးတော့ဒီကနေ့မှတော့ရှေပိုနဲ့ကော့ဆွေးဘေးနေရာတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့မှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းစ်ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intel Set 17နဲ့ Mia Set 3 ဂျိုဒူတို့ကနေထုတ်လွှင့်ပေးတဲ့ VOA TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.